စကိုင်းတိုင်းလေဘရောင်ကျင်းနေစီမံကိန်းအတွက်သွားနေတဲ့ကြောက်တဲ့ကားတွေကိုဒေတာဆန်တွေကတားဆီးခဲ့ပါတယ်။ဒီနေ့ဒီပိုင်းမှာတော့ရဲတွေနဲ့ဒေတာဆန်တွေကြားမှာတင်းမာမှုတွေရှိခဲ့ပြီးတော့တနက်နေ့ပြစ်ခတ်တာတွေလည်းရှိလာကြောင်းဒေတာဆန်ဆေးရလောက်တဲ့ကားတွေရခဲ့ပါတယ်။ဒီကြောင်းပြည်စုံကိုထမ်းချီဆိုင်ဗီဒီယိုမှာပိုင်းသတင်းတော့မင်းမာကသတင်းပေးပို့ထားပါတယ်ရှင်။
စကိုင်းတိုင်းစလင်းကြီးမြို့နယ်ကလက်ပရောင်းတောင်ကျင်းလီစီမံကိန်းကကျင်းလီကားတွေနဲ့လုပ်ငန်းခွင်သုံးကားတွေကြောက်တဲ့ကောင်တဲ့ကားတွေကိုဖေဖော်ဝါရီလ22ရက်နေ့ကဒေသခံတွေကတားဆီးထားပြီးထောက်ခွာခွင့်မပေးတာကြောင့်ကျင်းမာမှုတွေဖြစ်ရတာကနေအစိုးရပိုင်းတာဝန်ရှိသူတွေကလာရောက်ညှိနှိုင်းပေးခဲ့ရတဲ့အထိကျင်းမာခဲ့တာပါဒါပေမဲ့လည်းဒီပြဿနာဟာတလားကျော်ကြာတဲ့အထိတိတိကျကျဖြေရှင်းပေးမှုတွေမရှိတာကြောင့်ဆိုပြီးဒေသခံတွေဟာကြောက်တဲ့ကောင်တဲ့ကားတွေကိုထပ်မံတားဆီးမှုတွေလုပ်ခဲ့ပါတယ်ဒီအတွက်မလ24ရက်နေ့မှာတော့စလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးကလာရောက်ဖြေရှင်းပေးခဲ့ပေမဲ့ပြည်လည်မှုတွေမရပဲညနေပိုင်းမှာတော့စနက်တီနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ကြောင်းဒေသခံတောင်သူတို့ကပြောပါတယ
်ညနေ9နာရီလောက်မှာဂျဲတွေကသူ့တိုင်းတွေကပြီးတော့စနက်တီဖြစ်ပြီးတော့ကြောက်ကားတွေကိုမောင်းနိုင်တယ်အဲစနက်တီနဲ့အဲရာဘာကြီးစနက်တီနဲ့ဒေသခံတွေကိုဖြစ်တာဒေသခံ70ဦးတည်းမနေတန်ရတယ်မိုင်းညနေ9နာရီလောက်မှာတန်ရတွေကဥစ္စာပေါ့ရာဘာကြီးနဲ့မိကျက်ပြစ်ခတ်တယ်ဆိုတော့ဥစ္စာလေဥစ္စာပေါက်ကျဲတန်ရတွေပေါ့အခုဆေးရုံတော့မပို့ရဘူးဥစ္စာပေါ့အခုဟိုဆေးရုံပို့ရဆိုရင်ဒေသခံတွေကိုအမေပြုမာတွေပါလို့ဆိုရင်တော့
ပြီးခဲ့တဲ့လတော့ကတော့ဒေသခံနေနဲ့သခိုင်းတိုင်းဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေတွေ့ဆုံပြီးတဲ့နောက်မှာတော့ရေယာဉ်နဲ့ကြေးမယူထားတဲ့ဒေသခံတွေအတွက်ပြီးနိုင်ရောကြေးတောင်းဆိုတာတွေရှိခဲ့ပေမဲ့တိကျတဲ့အခြေအနေတော့မရခဲ့ပါဘူး။နောက်ပိုင်းမှာတော့ကျင်းဒီကားတွေကိုတားဆီးတဲ့ဒေသခံတွေကိုတရားစွဲဆိုခဲ့တာတွေလည်းရှိခဲ့ပါတယ်။ဒီရက်ပိုင်းအတွင်းမှာပဲစလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေတရားဥပဒေစိုးမိုးရေးရဲရွာအေဂျင့်တာယာရေးကိုထိခိုက်စေတယ်ဆိုပြီးမလ22ရက်နေ့နေ့စွဲနဲ့တားမြင့်မိတ်တစ်ခုကိုထုတ်ပြန်ခဲ့ရမှာလူနဲ့ယင်တွေကိုတားဆီးတာလူ၅ယောက်ထက်ပိုပြီးလမ်းလျှောက်တာစီတန်းနဲ့လဲတာအော်ဟိကျွေးတော်တာတွေမလုပ်ဖို့တွေပါဝင်ပါတယ်။ဒီလိုတွေလုပ်မယ်ဆိုရင်လုံခြုံရေးအာဏာပိုင်တွေကအင်အားသုံးဖမ်းဆီးပြီးဒီစဲဥပဒေရအေးယူသွားမယ်လို့လည်းထုတ်ပြန်ထားတာပါ။မလ24ရက်နေ့မှာတော့ညာနဲ့ချီရှိတဲ့ကြောက်တဲ့ကားတွေကိုဒေသခံတွေကဆက်မှန်တားဆီးမှုတွေလုပ်ခဲ့တာကြောင့်ညနေပိုင်းမှာလုံခြုံရေးရဲတွေကပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးအောင်မြင့်ထွန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့အခုလိုပြောပါတယ်
။ဟယ်လိုဟုတ်ကဲ့ဦးအောင်မြင့်ထွန်းလားရှင
်။ဟုတ်ပါဘူး
။ဟုတ်ကဲ့ကျွန်မ VOA သတင်းဌာနကပါ။ဟ
ုတ်ပါ
ဒီနေ့လက်ပရောင်းမှာပြစ်ခတ်မှုတွေဖြစ်တယ်ကြားလို့
လည်းမကျွန်တော်ကစူးလေးကလုပ်တယ်စူးလေးကနော
်ဒီသခင်ကြီးကတော့ရွာတွေကိုဖျက်ပြီးမောင်းနေနေတဲ့ကြောက်တဲ့ကားတွေကစီးကမ်းမဲ့မောင်းနေမှုတွေကြောင့်လူတွေနဲ့တရိတ်ဆန်တွေကိုထိခိုက်မှုတွေရှိနေတဲ့အတွက်ကြောင့်တားဆီးခဲ့ရတာဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့ရွာသားတွေရဲ့အဓိကတောင်းဆိုချက်ကတော့ပြည်နယ်မျက်နှာကြီးကိစ္စတွေနဲ့ကျင်းလီစီမံကိန်းကိုကန့်ကွက်မှုတွေသာဖြစ်ပါတယ်အရင်တုန်းကတော့လက်ပရောင်းဒေတာမှာအခုလိုမျိုးဖြစ်ခတ်မှုတွေရှိခဲ့တာကြောင့်ဒေတာကတောင်သူတူဖြစ်တဲ့ဒေါခင်ဝင်းသိဆုံးခဲ့ရပြီးတချို့ဒေတာကလည်းတနက်ဒဏ်ရာတွေရခဲ့သူတွေလည်းရှိခဲ့တာပါဖေဖော်ဝါရီလ10ရက်နေ့ကတော့ Amnesty International ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့လက်ပရောင်းတောင်ကျင်းလီစီမံကိန်းကြောင့်ထောင်နဲ့ချီရှိတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချမှုနဲ့အတူအိုးအိမ်ပြောင်းရွှေ့ရတာနေရာဆုံးရှုံးရတာတွေနဲ့လူခွင့်ကြီးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါဒီအတွက်လက်ပရောင်းတောင်ကျင်းနီစက်ထုတွေတူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပြဖို့အတွက်လူခွင့်ကြီးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်